in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်ဒီဇင်ဘာလ22ရက်တနင်္ဂနွေနေ့ညနေပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line တွေမီတာ19 19နဲ့ 25 တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါရှင်။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာပါ။ကျွန်တော်ရတိုင်းမှာတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။အာဖဂန်ရွေးကောက်ပွဲကနဦးရလက်တွေကိုဒီကနေ့ကြီးညာရမှာလက်ရှိသမ္မတ Expert ကာနီကအနိုင်ရသွားပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝါကစစ်တပ်ထိပ်ပိုင်းကောင်းဆောင်နဲ့တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားစီရေးဆွဲရင်မြင့်နေမှုကိစ္စကိုဆွေးနွေးခဲ့ကြပါတယ်။ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံဆန္ဒပြတဲ့သူတွေဟာတရုတ်နိုင်ငံကဝီဂါမွတ်စလင်တွေနဲ့တသားတည်းရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့ဒီကနေ့မှစူဝေးဆန္ဒပြခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံကသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလာရီတွေမှာတော့ရခိုင်ပြည်နယ်အတွင်းမှာအင်တာနက်ဖြတ်တောက်တာကိုပြန်ဖွင့်ပေးရေးရန်ကုန်မှတောင်းဆိုကြဖို့ရှိပါတယ်။ဘာကြောင့်ပါလဲဆိုတာကတော့
အင်တာနက်တိုင်းကျတဲ့မျိုးတွေကဝင်းဝင်းလေးလုပ်တဲ့လူတွေပေါ့အွန်လိုင်းရှိုးလုပ်တဲ့လူတွေအွန်လိုင်းကနေရေးရောင်းတဲ့လူတွေတချို့ဆိုပစ္စည်းမာတဲ့လူတွေကြတော့ဒါကြီးတိတ်ခွာရတာပေါ့တချို့ရန်ရန်ရပစ္စည်းရောင်းတဲ့လူတွေကြတော
့အွန်လိုင်းအသုံးပြုတဲ့လုပ်ငန်းရှင်တူပြောပြချက်နဲ့တူနားဆင်နိုင်ပါတယ်တခါထိုင်းမြန်မာနယ်စပ်ကြားကမူရစ်ဆေးတိုက်ဖြတ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုဆွေးနွေးခဲ့ကြတာနဲ့တူနိုင်ငံတကာသတင်းလွှာမှာတော့2019ခုနှစ်တွင်အမေရိကန်တရုတ်ကုန်သွယ်ရေးအခြေအနေနဲ့ကမ္ဘာကြီးမှာကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လွှတ်မှုကျဆင်းလာအောင်ဘာလို့ဆောင်ရွက်ကြမလဲဆိုတာတွေကိုသိကြရမှာပါရှင်အခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်မြသစီအောင်တို့ပြောပြပါမယ်ရှင်
ဆီးရီးယားနိုင်ငံတွေကိုနယ်စပ်ဖြတ်ပြီးလူသားစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တရက်ကိုရုရှားနဲ့တရုတ်တို့ကဗီဒိုအာဏာသုံးပယ်ချလိုက်တဲ့အတွက်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုစနေနေ့မှာအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။ဆီးရီးယားနိုင်ငံသားတန်ပေါင်းများစွာကိုလူသားချင်းစာနာမှုအကူအညီတွေရောက်စေမဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုရုရှားဖက်ဒရေးရှင်းနဲ့တရုတ်တို့ကဗီဒိုသုံးပယ်ချတာဟာရှက်ပွဲလုံးရဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကထုတ်ပြန်ချက်မှာပြောထားပါတယ်ဒီဆုံးဖြတ်ချက်ကိုကန့်ကွက်ပြီးနိုင်ငံရေးအရသဘောထားတစ်ခုချမှတ်ဖို့ရွေးချယ်လိုက်တဲ့ရုရှားနဲ့တရုတ်တို့ရဲ့လက်ထဲမှာသွေးစွန်းသွားပါပြီလို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်2012ခုနှစ်ကစတင်ခဲ့တဲ့ဆီးရီးယားပဋိပက္ခဘေးနဲ့တင်းနေရသူအရသာ၄သန်းအတွက်တူရကီနဲ့အီရတ်ကိုဖျက်ပြီးအခုညီတွေပြေးပို့တာကိုအခုဆုံးဖြတ်ချက်ကနောက်တစ်နှစ်ထပ်တိုးတာပါအခုလိုဗီဒီယိုသုံးပယ်ချတာကြောင့်တဒန်းကုံမို့သတင်းသုံးပတ်တောင်မကြံတော့တဲ့လက်ရှိဆုံးဖြတ်ချက်တဒန်းမကုတ်ခဲ့တခြားသဘောတူညီချက်တစ်ခုခုမရဘူးဆိုရင်ကုလသမဂ္ဂကရန်ပုံငွေထောက်ပံ့တဲ့အခုညီတွေအစ်တလစ်ဒေသနဲ့အတိုက်ခံတွေထိန်းချုပ်ထားတဲ့စီးရီးယားနိုင်ငံတွင်းကတခြားဒေသတွေကိုမရောက်တော့မှကိုပို့ပြီးတော့လဲစိုးရင်လာနေကြပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်ကုန်သွယ်ရေးသဘောတူစာချုပ်ပထမအဆင့်ကိုမကြခင်မှာလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့သမ္မတထရမ့်ကစနေနေ့ကပြောပါရယ်ဖလော်ရီဒါပြည်နယ်မှာကျင်းပတဲ့ Turning Point USA အဖွဲ့ရဲ့အခမ်းအနားတစ်ခုအတွင်းမှာသမ္မတထရမ့်ကအခုလိုပြောလိုက်တာပါကမ္ဘာကုန်သွယ်ပဲနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားအပြန်အလှန်သွင်းခွင်ခုနေကောက်ခံနေတာကြောင့်ကမ္ဘာလုံးဆိုင်ရာစီးပွားရေးကိုရိုက်ခတ်လာတဲ့ကုန်သွယ်ရေးစစ်ပွဲအဆုံးသတ်စီဖို့ဒီသဘောတူစာချုပ်ပထမအဆင့်ကိုဒီဇင်ဘာလအစောပိုင်းကတည်းကကြေညာထားတာပါဒီစာချုပ်အရအမေရိကန်ကတရုတ်သွင်းကုန်တွေအပေါ်မှာအခွန်ကောက်ခံတာကိုလျှော့ချပေးမှာဖြစ်တယ်လို့တရုတ်ကအမေရိကန်လေယာဉ်ထွက်ကုန်တွေကိုပို့ပြီးတော့ဝယ်ယူရမှာဖြစ်ပါတယ်ပထမအဆင့်သဘောတူစာချုပ်ကိုဇန်နဝါရီလအစောပိုင်းမှာလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့အမေရိကန်ဗဏ္ဍာရေးဝန်ကြီးစတီဖန်မနူးချင်နာပြီးခဲ့တဲ့သတင်းပတ်အတွင်းကပြောဆိုထားပါတယ်
မာလီနိုင်ငံကစစ်သွေးကြွ33ယောက်ကိုပြင်သစ်တပ်ဖွဲ့တွေကစနေနေ့ကတုတ်တင်နိုင်ခဲ့တယ်လို့ပြင်သစ်အာဏာပိုင်တွေကပြောလိုက်ပါတယ်။မော်ရီတေးနီးယားနိုင်ငံနဲ့ထိစပ်နေတဲ့မာလီနိုင်ငံနယ်စပ်မှာပြင်သစ်တပ်ဖွဲ့တွေကအဲဒီစစ်သွေးကြွတွေကိုတိုက်ခိုက်ရရဟယင်းနေမြေပြင်တပ်ဖွဲ့တွေဝေးထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒီစစ်စင်ရေးကိုတော့မနေ့ကပြင်သစ်တပ်ဖွဲ့တွေစစ်စင်ရေးလုပ်ခဲ့တဲ့မော့ဒီမျိုးရဲ့အနောက်မြောက်ဖန်ပိုင်း90ကျော်မှရှိတဲ့ဒေါ်တွဲမှာလုခဲ့တာဖြစ်ပါတယ်။မနေ့ကအဲ့ဒီစစ်စင်ရေးအတွင်းမှာတော့ပြင်သစ်ကသူတို့အရန်ကိုအလိုရှိနေတဲ့ IS စစ်သွေးကြောအဖွဲ့ရဲ့ထိတ်တန့်ကောင်းဆောင်တွေကတယောက်ဖြစ်တဲ့အမန်ဒူကူဖာကိုတုတ်တင်နိုင်ခဲ့တယ်ဆိုပြီးတော့မာရင်းစွာနဲ့ပေါ်ပြခဲ့ဥပါတယ်။ဒါပေမဲ့ပြင်သစ်ကြီးတဲ့စစ်ဦးစီးချုပ်ပြောခွင့်ရကတော့အခုဒီချိန်မှာအဲ့ဒီ IS စစ်သွေးကြောခေါင်းဆောင်ကိုပြင်ပထားတိုက်ခိုက်တာဟုတ်မဟုတ်ဆိုတာနဲ့ပတ်သက်ပြီးတော့လောလောဆယ်မှာတစုံတရာပြောဆိုဖို့ညှင်းဆိုထားပါတယ်။ပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ကတော့ဒီစစ်စင်ရေးဟာကြီးမားတဲ့အောင်မြင်မှုဖြစ်တဲ့ဆိုပြီးတော့ Ivory Coast နိုင်ငံအဘီဂျန်မြို့ကပြည်သူ့လူမျိုးအတိုင်းအဝိုင်းကိုပြောကြားခဲ့ပါတယ်ဒီစစ်စင်ရေးကိုတော့မာလီနိုင်ငံတဝက်နေရာဒီသားစုံမှာလှုပ်ဆောင်နေတာဖြစ်ပြီးတော့ ပြီးခဲ့တဲ့လကတော့ IS အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့စစ်ဆေးကြောအဖွဲ့ကိုခြေရကန်လိုက်ရင်းနဲ့ရဟယင်ပြတ်ကျခဲ့တာကြောင့်ပြင်သစ်စစ်သား73ယောက်တေဆုံးခဲ့ပါသေးတယ်ခင်ဗျာ
။သမရထရမ်ယာရူတတန်3နှစ်အတွင်းရောက်လာပြီးတဲ့နောက်မှာအမေရိကန်အစိုးရအနေနဲ့ Texas ပြည်နယ်မှာပြည်သူတွေပိုင်ဆိုင်တဲ့မြေယာတွေတင်ပြီးတော့နေဆက်တတိုင်းဆောက်ဖို့အရေးကိုပို့ပြီးတော့ကြိုးပမ်းလာပါတယ်။ American Mexico နယ်နိမိတ်ချင်းထိတွေ့မှုအများဆုံးရှိတဲ့ Texas ပြည်နယ်မှာအရန်တားမရှိတဲ့အတွက်နိုင်ငံရေးဥပဒေရေးရာနဲ့ပတ်ဝန်းကျင်ဆိုင်ရာပြဿနာတွေအများပြားပေါ်ပေါက်နေရတာပါအခုထိတော့မြေယာသိမ်းယူတာမရှိသေးပေမဲ့ဒီလအတွင်းမှာမြေယာသိမ်းမှုကြိုးပမ်းတဲ့အမှုခင်းသုံးခုရှိတယ်လို့တရားရေးဌာနရှင်းလင်းတွေကပြောပါတယ်နောက်တစ်ပတ်အတွင်းမှာလည်းမြေသိမ်းတာနဲ့ပတ်သက်ပြီးတော့အသနာခံစားတွေတင်သွင်းမှုပြင်ဆင်နေတာတွေရှိတယ်လို့ပြောပါတယ်သမ္မတထရမ်အစိုးရလက်ထက်နေဆက်တတိုင်းမိုင်90ကိုပြန်လည်တိဆောက်ထားပြီးတော့2020နှစ်ကုန်မှာမိုင်900အထိတိဆောက်သွားဖို့ရည်မှန်းထားတာပါသမ္မတထရမ်ရဲ့မြို့သားလုံခြုံရေးစီမံကိန်းအောက်ကအစီအစဉ်နဲ့နေဆက်တတိုင်းတိဆောက်နေတဲ့ရန်ပုံငွေကိုလွှတ်တော်အနေနဲ့ကန့်သတ်ဖို့အတိုက်ခံတွေကတိုက်တွန်းနေပါတယ်တချို့မြေပိုင်ရှင်တွေကတော့တတိုင်းဆောက်တာကိုသဘောတူပြီးအစိုးရနဲ့ပူးပေါင်းဆောင်ရွက်လိုပါတယ်တချို့ကတော့သူတို့ပိုင်ဆိုင်မှုတွေပျောက်ပြက်သွားမှာကိုစိုးရိမ်နေကြတာပါအတော်များများကတော့သူတို့ပိုင်မြေတွေအတွက်တတ်နိုင်သမျှကာကွယ်သွားမယ်လို့ကတိပြုပြောဆိုထားကြပါတယ်
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 10683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အောက်ကန်သမရရွေးကောက်ပွဲရလက်ကိုဒီကနေ့ချေညာခဲ့တာမှာကနဦးရလက်တွေရတော့လက်ရှိသမရအက်စရဂါနီကအနိုင်ရပြီးတော့သမရဖြစ်တဲ့ဒုတိယကြိမ်နောက်ထပ်၅နှစ်ထမ်းဆောင်ဖို့ရွေးချယ်ခံရရပါတယ်အောက်ကန်နိုင်ငံရဲ့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်အကြီးအကဲကအချိန်တော်ကြာနောက်လေးကြန့်ကြာနေတဲ့ဒီရွေးကောက်ပွဲရလက်ကိုကပူးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ချေညာခဲ့တာဖြစ်ပြီးတော့ရလက်တွေရတော့သမရဂါနီကစုစုပေါင်းမဲရီအတွက်1.8တန်းနဲ့ကမဲရီအတွက်50.64ရာခိုင်နှုန်းရရှိခဲ့တယ်ဆိုပြောပါတယ်သမဂါနီရဲ့အဓိကပြိုင်ဘက်ဖြစ်တဲ့အဗ်ဒူလာကတော့မဲရီအတွက် 39.5 နှစ်ရာခိုင်နှုန်းရရှိခဲ့ပြီးတော့ကျန်တဲ့မဲတွေကိုတော့တခြားကိုယ်စားလှယ်တွေကရခဲ့တာဖြစ်တယ်လို့အောက်ခံရွေးကောက်ပွဲကော်မရှင်အကြီးအကဲဟာဝါအလမ်နူရစ်တာနီကပြောပါတယ်။အငင်းပွားစရာတွေဖြစ်နေတဲ့အောက်ခံသမရွေးကောက်ပွဲကိုစက်တင်ဘာ28ရက်နေ့ကကျင်းပခဲ့တာဖြစ်ပြီးတော့ခဏဦးရလက်တွေကိုအောက်တိုဘာ19ရက်နေ့ကထုတ်ပြန်ဖို့မူလကစီစဉ်ထားပေမဲ့အဗ်ဒူလာဘက်ကနေဒီရွေးကောက်ပွဲအတွက်မှာမဲမသမားမှုတွေရှိခဲ့တယ်လို့ဆွဆွဲတာရဲ့နောက်တခြားနှိပညာပိုင်းအခက်ခဲတွေကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့မဲရလက်တွေချင်ညာဖို့အခုလိုကြန့်ကြာနေခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်အကြီးအကဲကတော့သူတို့အနေနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုရိုးရိုးသားသားဖွင့်လင်းမြင်သာမှုရှိရှိတာဝန်ယူမှုရှိရှိသစ္စာရှိရှိတတိရှိရှိလှုပ်ဆောင်ခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံမှာဒီမိုကရေစီဆက်လက်ဖော်ဆောင်နိုင်အောင်မဲဆန္ဒရှင်တွေရဲ့မဲတမဲချင်းစီကိုလည်းလေးလေးသားသားလှုပ်ဆောင်ခဲ့တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ။
အီရန်နိုင်ငံတောင်ပိုင်းဆန္ဒပြပွဲတွေအတွင်းလုံခြုံရေးတွေရဲ့ပြစ်ခတ်မှုကြောင့်ဒီကနေ့တနင်္ဂနွေနေ့မှာဆန္ဒပြသူ9ဦးသေဆုံးခဲ့ပါတယ်။အီရန်မှာအစိုးရအာဂရီလိုက်စားမှုအလုပ်လက်မဲ့ပြဿနာဆရာရီအပါအဝင်အထွေထွေမကျေနပ်မှုတွေကြောင့်အောက်တိုဘာကလေးကဆန္ဒပြပွဲတွေစတင်ခဲ့တာပါ။ဒီကနေ့နိုင်ငံတောင်ပိုင်းနာစီရီယာမြို့မှာဆန္ဒပြသူတွေဟာအဓိကတံတား၅ခုကိုပိတ်ဆို့ပြီးအစိုးရရုံးတွေရှေ့ကားတာယာတွေကိုမီးရှို့ခဲ့ပါတယ်။ရေနံတွင်းနေတဲ့ကုမ္ပဏီတွေကိုသွားတဲ့လမ်းတွေကိုလည်းပိတ်ဆို့ထားခဲ့ကြပါတယ်။မြို့တော်ဘက်တိတ်တောင်ပိုင်းဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေကနှိမ်နှင်းတာမှာမနေ့ကတညတည်းမှာပဲလူ2ဦးသေဆုံးပြီးအနည်းဆုံး48ဦးဒဏ်ရာရသွားပါတယ်။ AFP ကရရှိတဲ့သတင်းတွေအရအောက်တိုဘာ1ရက်နေ့ကလေးကစခဲ့တဲ့အီရတ်ဆန္ဒပြပွဲတွေအတွင်းလူပေါင်း350လောက်သေဆုံးပြီးဖြစ်တယ်လို့ထောင်ထဲချီပြီးတော့ဒဏ်ရာရခဲ့ကြတာပါ။အီရတ်အစိုးရကတော့သေဆုံးထိခိုက်တဲ့ဆန္ဒပြသူစီးရင်အတိအကျထုတ်ပြန်ခြင်းမရှိပါဘူး။အခုဆန္ဒပြပွဲတွေဟာအီရတ်မှာ10စုနှစ်အတွင်းအကြီးအကျယ်ဆုံးဖြစ်တယ်လို့လူသေပြောက်အများဆုံးလည်းဖြစ်ပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဟာစစ်တပ်ထိပ်ပိုင်းခေါင်းဆောင်အနေနဲ့စီးဝတ်တရကျင်းပပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့စီးရေးစွမ်းရည်မြင့်တင်မှုကိစ္စကိုဆွေးနွေးခဲ့ကြတယ်လို့အစိုးရပိုင်း KCNA သတင်းဌာနကဒီကနေ့မှပြောကြားလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ထိတ်တဲရင်ဆိုင်ဖြည့်ရှင်းမဲ့နည်းလမ်းကိုပြန်လုပ်လာနိုင်တယ်လို့အစိုးရမှုတွေတိုးလာနေချိန်မှာပဲအခုလိုတွေ့ဆုံခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လက်နက်ကိုင်တပ်ဖွဲ့တွေကိုစီးရေးအရာရောနိုင်ငံရေးအရာပါစွမ်းရည်တွေမြင့်တင်မှုကိစ္စတွေကိုဆွေးနွေးဖို့အတွက်မြောက်ကိုရီးယားနိုင်ငံရဲ့အာဏာရလုံသမားပါတီဘူစစ်ကော်မရှင်အစည်းအဝေးကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ကဦးဆောင်ကျင်းပခဲ့တာဖြစ်တယ်လို့ KCNA သတင်းကဖော်ပြပါတယ်ဒီအစည်းအဝေးကိုဘယ်တော့ကကျင်းပပြီးဘာတွေဆုံးဖြတ်ချက်ချခဲ့တယ်ဆိုတော့အသေးစိတ်အချက်အလက်တွေကိုတော့ဒီသတင်းထဲမှာဖော်ပြထားခြင်းမရှိပါဘူး အဲ့ဒီစစ်ကော်မရှင်ဟာမြောက်ကိုရီးယားစစ်တပ်ရဲ့ထိတ်တန့်စီရေးဆုံးဖြတ်ချက်တွေကိုချမှတ်တဲ့ကော်မရှင်ဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအိုဟာမြောက်ကိုရီးယားစစ်တပ်ရဲ့စေဦးစီးချုပ်ဖြစ်တယ်လို့ဒီကော်မရှင်ရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။မြောက်ကိုရီးယားကတော့သူတို့ရဲ့နျူကလ িয়ার စီမံကိန်းနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ဆွေးနွေးမှုတွေကိုဒီနေ့မကုန်ခင်မှာပြန်ဆောက်ဖို့တစ်ဖက်သက်ပြောဆိုထားပါတယ်ခင်ဗျာ။
ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံဆန္ဒပြတဲ့သူတွေဟာတရုတ်နိုင်ငံကဝီကာမွတ်စလင်တွေနဲ့တသားတည်းရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ဒီကနေ့မှစုဝေးဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာဒီကနေ့ပြုလုပ်တဲ့ဆန္ဒပြပွဲတွေအတွင်းဝီကာတွေကိုထောက်ခံတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့တယ်လို့ဝီကာအလံတွေကိုလည်းဝေယံခဲ့ကြပါတယ်။ဒါဟာဟောင်ကောင်ဆန္ဒပြပွဲတွေအတွင်းမှာပထမဆုံးအကြိမ်ဖြစ်နေဝီကာတွေကိုထောက်ခံကြောင်းဆန္ဒပြခဲ့တာဖြစ်ပါတယ်။အခုလိုမျိုးဟောင်ကောင်ဆန္ဒပြတဲ့သူတွေဟာသူတို့ရဲ့ဒုက္ခအကြက်တဲတွေတရုတ်နိုင်ငံပြည်မာကြီးမှာဖိနှိပ်ခံနေရတဲ့ဝီဂါမွတ်စလင်တွေနဲ့တူတယ်လို့ခိုင်နိုင်ပြောဆိုပြီးတော့အခုလိုလှုံ့ဆော်လိုက်တဲ့အတွက်တရုတ်အစိုးရအနေနဲ့လည်းအကြီးအကျယ်ဒေါသထွက်လာနိုင်ပွဲရှိပါတယ်။ဆန္ဒပြတဲ့သူတချို့ဟာအလုပ်တရုတ်အလံကိုအနီးနားမှာရှိတဲ့အစိုးရအဆောက်အုံတွေကနေဖယ်ရှားလိုက်ပြီးတဲ့နောက်မှာအဓိကရုံးနေနည်းရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုဝင်ရောက်စီးနှင်းပြီးတော့လူစုခွဲနှိမ်နှင်းခဲ့ပါတယ်။တရုတ်အစိုးရဟာနိုင်ငံအနောက်မြောက်ပိုင်းကရှင်ကျန်းဒေသမှာဝီဂါလူမျိုးတွေနဲ့တခြားလူနည်းစုမွတ်စလင်တသန်းလောက်ကိုထိန်းသိမ်းရေးစခန်းတွေမှာထိန်းသိမ်းထားတာကြောင့်နိုင်ငံတကာရဲ့ဝေဖန်တာကိုအကြီးအကျယ်ခံနေရတာဖြစ်ပါတယ် Direct from Washington
The Voice of America VOA တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသစင်အောင်တို့ပြောပြပေးသွားကြတာပါရှင်အခုနောက်သတင်းလွှာတွေကိုဇက်တိုက်နှာစင်ကြရမှာဖြစ်ပါတယ်6လကြာအင်တာနက်ဖြတ်တောက်ခံထားရတဲ့ရခိုင်ပြည်နယ်တွေက၄မြို့နယ်ကိုအင်တာနက်လိုင်းပြန်ဖွင့်ပေးဖို့နဲ့ဒီလူအဖွဲ့အစည်းတွေကရန်ကုန်မြို့မှာဆန္ဒပြဖို့ရှိနေတဲ့အကြောင်းဦးဆောင်သူတွေကပြောပါတယ်။စီရေးပရိပက္ခတွေရှိနေတဲ့ area မှာအမုန်းစကားမပြန့်ပွားစေဖို့အင်တာနက်ဖြတ်တယ်ဆိုပေမဲ့ဒါဟာလုံထုံးလုံနီမမှန်ကန်တဲ့အကြောင်းထောက်ပြကြပါတယ်။ဒါအပြင်ပြည်နယ်အတွင်းသတင်းမှန်တွေတင်ပြခွင့်ခက်ခဲနေသလိုအင်တာနက်ကိုအခြေခံတဲ့လုပ်ငန်းတွေမှာလည်းထိခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်မြို့နယ်တချို့မှာအင်တာနက်လိုင်းဖြတ်တောက်ထားတဲ့အတွက်လူထုနှိမ့်နှံ့မှုတွေရှိနေလို့ပြန်လည်ဖွင့်ပေးဖို့တောင်းဆိုတာဖြစ်တဲ့အကြောင်းဆန္ဒပြပွဲဥဆောင်ပြုလုပ်မဲ့အတန်ဖွဲ့အမှုဆောင်ဒါရိုက်တာကပြားစရာမောင်ဆောင်ခကအခုလိုပြောပါတယ်
။အဓိကတော့ဒီရခိုင်ပြည်နယ်မှာအင်တာနက်ဖြတ်တောက်မှုကိုပထမအဦးဆုံးသူကိုမြင့်နယ်ကလုပ်ခဲ့တယ်။ပြီးတော့မန်းမြို့နယ်ကိုပြန်ပြီးတော့အင်တာနက်ပြန်ဖွင့်ပေးတယ်။ဒါပေမဲ့လေးမြို့နယ်ကိုဆက်ချန်ထားတော့ကျွန်တော်တို့ကတွေ့ရတယ်။အဲ့ဒီလေးမြို့နယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအင်တာနက်ပြန်ပေးဖို့အင်တာနက်ဟာရရှိဖို့ဟာဘလောက်ဒီရေးကြည့်ရစီရဲ့အကြောင်းရယ်အထူးသဖြင့်ဒီလိုမျိုးဒီစစ်ပွဲပြည်သူကဖြစ်ပေါ်နေတဲ့ဒေတာမှာအင်တာနက်ရရှိမရှိခြင်းဟာအနေနဲ့ဖြတ်တောက်ထားခြင်းဟာဒီပြည်ရဲ့အခြေခံနဲ့ဘလောက်ကြီးမားတယ်ဆိုတဲ့အကြောင်းကိုဟိုကမ်ပိန်းလုပ်ရင်းနဲ့ဒီမှာကအစိုးရကလည်းဒီအင်တာနက်အမြဲတမ်းပြန်ဖွင့်ပေးဖို့တောင်းဆိုရင်းနဲ့ဒီလိုဆောင်မှုဆောင်ရွက်ရတာဖြစ်ပါလေဗျာ
အစိုးရအနေနဲ့နိုင်ငံတော်လုံခြုံရေးအတွက်နဲ့အမုန်းတရားစကားမပြန့်ပွားအောင်အင်တာနက်ဖြတ်တောက်မှုကိုလှုပ်ဆောင်တာလို့ဆိုပေမဲ့ဒီလိုဆောင်ရွက်ချက်ဟာမမှန်ကန်ဘူးလို့မောင်ဆောင်ခကဆက်ပြောပါတယ်
အင်တာနက်ဖြတ်တောက်မှုအမုန်းစကားကြီးကြောင့်ဖြစ်ပါတယ်လို့ပြောခြင်းဟာအဲ့ရခိုင်ပြည်နယ်ကလေးမြင့်နယ်လူတွေဟာအမုန်းစကားဖြန့်ဝေနေတဲ့လူတွေလို့တိုက်ရိုက်ဆွဆဲလိုက်လို့ဖြစ်နေတယ်။နိုင်ငံကြီးအမုန်းစကားကားကြီးလာရအောင်ကြည့်တဲ့အခါမှာရခိုင်တပီနယ်ရဲ့မဟုတ်တော့မြန်မာတပီလို့မှရှိရတဲ့ဒီအကောင့်အတူအကောင့်ပုံများစွာအခြားနိုင်ငံကရှားပါးနဲ့ဖွင့်ထားပြီးတော့ပြောနေတဲ့အမုန်းစကားကြီးအကောင့်တွေအများကြီးကျွန်တော်တို့ရှိနေတာတွေ့ရတယ်။ဆိုတော့ဒီအကြောင်းပြတဲ့ဟာမှန်ကန်နေရလို့ကျွန်တော်တို့မသိဘူး။အမုန်းစကားလို့ကျွန်တော်ပြောရခါမှာဘယ်တော့မှတစ်ဖက်သေးကိုကျွန်တော်ကြည့်လို့မရဘူး။ဆိုတော့ဒီဘက်ကလူတွေလည်းပြောနေတာကြီးအများကြီးရယ်ပေါ့နော်။သူတို့ဒီအခိုင်အကျင်းတွေကလူမှုပေါ်မှာ process တွေရှင်းဖို့နောက်တစ်ခုကအပြစ်ချေမမှုဆိုစသဖြင့်ဒါဟာအမုန်းစကားတက်တော်ပို့ပါတယ်
။ဒီလူသူလှုပ်ရှားမှုကိုဒီဇင်ဘာ24ရက်နေ့မှာလူခွေရေးလှုပ်ရှားသူလူငယ်တွေကနေရန်ကုန်မြို့မဟာဗန္ဓုလပန်းညာရှိမှာပြုလုပ်သွားမှာဖြစ်ပြီးအင်တာနက်ဖြတ်တောက်ခြင်းကြောင့်ဂျုံတွေ့ရတဲ့အခက်အခဲဆိုးကျိုးတွေကိုဟောပြောသွားမယ်လို့သူကဆိုပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့တနစ်တင်းတင်းတိုက်ပွဲပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဘူတီတောင်မောင်သောရတိတောင်ဘုံလကျွန်းကြောက်တော်မင်းပြားမြေပုံနဲ့မြောက်ဦးမြို့နယ်တို့ကို2019ခုနှစ်ဇွန်လ23ရက်နေ့ကစတင်ပြီးတော့ဆက်သွယ်ရေးဝန်ကြီးဌာနကအင်တာနက်လိုင်းအသုံးပြုမှုဖြတ်တောက်ခဲ့ပါတယ်။ဒီအထက်ကဘူတီတောင်မောင်သောရတိတောင်နဲ့မြေပုံမြို့နယ်တို့မှာစက်တင်ဘာလ3ရက်နေ့မှာအင်တာနက်လိုင်းပြန်လည်ဖွင့်ပေးခဲ့ပြီးမြောက်ဦးမင်းပြားကြောက်တော်နဲ့ပုံလူကျုံမြို့နယ်တို့မှာလက်ရှိအချိန်ထိအင်တာနက်လိုင်းဖြတ်တောက်ခြင်းခံနိုင်ရဆဲဖြစ်ပါတယ်။ ပရိဝေကဖြစ်စဉ်တွင်အင်တာနက်လိုင်းအသုံးပြုမှုဖြတ်တောက်ခံထားရတဲ့အတွက်ပြည်သူထံသတင်းမှန်ဖြန့်ဝေမှုအခွင့်ဆုံးရှုံးခဲ့တယ်လို့ဒေသတွင်းလူခုရေးချိုးဖောက်မှုတွေပိုခံနေရတယ်လို့ကြောက်တော်မျိုးအမှန်တရားနဲ့ရှုထောင့်မှုခင်းသတင်းဌာနကသတင်းထောက်ကိုကြော်လှမ်းမြစ်ကပြောပါတယ
်။ကျွန်တော်နေရာမှာဒီအင်တာနက်ဖြတ်တောက်ခြင်းအားဖြင့်ဒီတရားဥပဒေစုံမမှုအားနည်းသွားတယ်အမေရိကပြည်သူလူထုရဲ့ဥပဒေနဲ့လုံရဲ့စစ်တမ်းစစ်မှုတွေကပေါ်လို့တိုးမြလာတိုးပွားလာတာပေါ့ကျွန်တော်လက်ရှိနေတဲ့အခြေအနေဖြစ်ပြနေတဲ့ဟာကိုအခြေခံတစ်ခုနဲ့ဆွံ့ရတဲ့အတွက်ကြံစည်တာကပို့ပြီးချိထွက်လာတာပေါ့လေအပြီးတော့ဒီနိုင်ငံသားတူရဲ့အခွင့်အရေးဆုံးရှုံးမှုညနေ
ဒါပြင်အင်တာနက်ကိုအခြေခံပြီးလှုပ်ဆောင်နေတဲ့လုပ်ငန်းရှင်တွေထိခိုက်မှုရှိနေတယ်လို့မြောက်ဦးမြို့အသေးစားငွေလဲလုပ်ငန်းရှင်တို့ကဆိုပါတယ်
အင်တာနက်လိုင်းကျတဲ့မျိုးရောဒီကဝင်းမင်းလောက်တဲ့သူတွေပေါ့အွန်လိုင်းရှိုးလုပ်တဲ့လူတွေအွန်လိုင်းကနေဈေးရောင်းတဲ့လူတွေတချို့ဆိုပစ္စည်းမာတဲ့လူတွေကြတော့ဒါအားကြီးတိုးခွာရတာပေါ့တချို့ရန်ရည်ရပစ္စည်းရောင်းတဲ့လူတွေကြတော့ရက်ပုံကြီးဟိုပို့ပြီးတော့လှုပ်လှုပ်ရတာပေါ့ဒီတော့တော်တော်ခက်ခဲရတာတော့
ရခိုင်မြို့နယ်လေးမြို့ကိုအင်တာနက်လိုင်းနဲ့ဆက်သွယ်ရေးလိုင်းတွေကောင်းမွန်အောင်အများဆုံးဆောင်ရွက်ပေးဖို့အတွက်လူခွေရေလှှရှားသူလူငယ်ဖွဲ့စည်းစကူဖွဲ့ကလက်မှတ်ရေးသားပြီးမနေ့ကထုတ်ပြန်တောင်းဆိုခဲ့တယ်လို့ကုလသမဂ္ဂပါဝင်နိုင်ငံတကာကနေဝေဖန်ရှုတ်ချမှုတွေရှိနေပေမဲ့မြန်မာအစိုးရအနေနဲ့ယနေ့အချိန်ထိအဲ့ဒီမြို့နယ်တွေမှာမိုဘိုင်းအင်တာနက်ပြန်လည်ရရှိအောင်ဆောင်ရွက်ပေးတာမရှိသေးတာကိုတွေ့ရှိရတယ်လို့ကြေညာချက်မှာရေးသားထားပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးပြင်းထန်စွာဖြစ်ပွားနေတာတစ်နှစ်ပြည့်ပြီဖြစ်တယ်လို့ဒီစီရေးပဋိပက္ခအတွင်းအယက်သားတွေထိခိုက်တည်ဆုံးမှုအဖမ်းခံရမှုလူခုရေးချိုးဖောက်ခံရမှုတွေရှိနေပေမဲ့အင်တာနက်ဖျက်သောက်ခံရမှုကြောင့်သတင်းဖြစ်စဉ်တွေကိုအချိန်နဲ့တပြေးညီမတင်ပြနိုင်တဲ့အတွက်အခက်အခဲဖြစ်နေတယ်လို့လည်းရခိုင်သတင်းဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
နိုင်ကိုရင်ပြောပြသွားတာပါရှင်အခုထိုင်းမြန်မာနယ်စပ်ဖက်ကိုအလှည့်ပေးချင်ပါတယ်ထိုင်းမြန်မာနယ်စပ်ကော်မတီ TBC အစည်းအဝေးကိုထိုင်းနိုင်ငံချင်းရိုင်းခရိုင်မှာဒီရက်ပိုင်းမှာကျင်းပခဲ့ပြီးအဓိကဆွေးနွေးခဲ့ကြတာကတော့နှစ်နိုင်ငံနယ်စပ်မှာရင်ဆိုင်နေရတဲ့နယ်စပ်ဖြတ်ကျော်မှုရစ်ဆေးကုန်ကူးကြတဲ့ကိစ္စပူးပေါင်းဖြေရှင်းကြဖို့နဲ့ထိုင်းနိုင်ငံကအလို့ရှိနေတဲ့မှုရစ်တရခန့်တွေဗမာပြည်ဘက်မှာခိုးလုံနေတာကိုဖန်ဆီးနိုင်ဖို့ထိုင်းနိုင်ငံဘက်ကတောင်းဆိုခဲ့တယ်လို့ဆိုပါတယ်ဒီအကြောင်းကိုတော့ထိုင်းအခြေစိုက်ပြည်ဝေသတင်းတောက်မအေးအေးမကသတင်းပေးပို့ထားပါရှင
်96ချိန်မြောက်ထိုင်းမြန်မာနေသားကော်မတီအစည်းအဝေးကိုထိုင်းနိုင်ငံချင်းရိုင်ခရိုင်တာချီလိမြို့မှာဒီရက်ပိုင်းတွင်ကျင်းပခဲ့တာပါအဓိကဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကတော့ထိုင်းမြန်မာနေသားဒေသမှာအဓိကရင်ဆိုင်နေရတဲ့မူရစ်စေးဘွားဆိုင်ရာနေဆက်ဖြတ်ကျော်တည်ဆောင်မှုတွေကိုနှစ်နိုင်ငံတာဝန်ရှိသူတွေပူးပေါင်းဖြေရှင်းကြဖို့နဲ့ထိုင်းဘက်ကအလိုရှိနေတဲ့မူရစ်တရားခံတွေမြန်မာနိုင်ငံဘက်မှာခိုးလုံနေတာတွေကိုဖမ်းဆီးနိုင်ဖို့အတွက်ထိုင်းနိုင်ငံဘက်ကတောင်းဆိုခဲ့ပါတယ်။ထိုင်းမြန်မာနှစ်နိုင်ငံမူရစ်စေးဘွားတိုက်ဖြတ်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ရှမ်းသတင်းစင်ရဲ့အယ်ဒီတာဦးဆိုင်မင်းကတော့မြန်မာဘက်ကမူရစ်တိုက်ဖြတ်ရေးလုပ်နေတဲ့အနေအထားကိုအခုလိုပြောသွားပါတယ်
။ရှားစီတဲမှာမူရစ်စေးဘွားထုတ်လုပ်တဲ့အဆက်ယုံတွေရှိတယ်ဆိုတဲ့ဟာထွက်တဲ့နောက်ပိုင်းမှာထုတ်လုပ်တဲ့နေရာတွေအတဲ35ခုလောက်ကိုတိုက်ဖြတ်ရေးအဖွဲ့ကပေါ့နော်တတ်မတော်ကပေါ့နော်အဓိကကတော့ဒါရောက်တိုက်ဖြတ်ဖြတ်ပြီးတော့မှဖမ်းဆီးတာတွေဆက်တိုက်လုပ်တယ်နောက်ပြီးတော့မှလည်းဗီဒူစစ်ကောင်းဆောင်တချို့တွေလည်းသူတို့ရဲ့နေတဲ့နေရာတွေဗီဒူစစ်ကောင်းဆောင်တွေကိုဟိုတွားပြီးတော့မှစစ်ဆေးတာဖမ်းဆီးရပြီးတဲ့ပစ္စည်းတွေအဲ့လိုမျိုးလက်ကူးလက်ချက်မိတာတွေအဲ့လိုမျိုးရှိတယ်ဒါကြောင့်ဒီကောင်းဆောင်ပိုင်းတချို့တွေလည်းထိန်းသိမ်းထားတော့ဖမ်းချုပ်တာတော့မဟုတ်ဘူးတင်းချောင်ရတဲ့အစ်စ်တွေလည်းရှိခဲ့ပါတယ
်ထိုင်းနိုင်ငံဘက်မှာတော့ဇက်တိုက်ဖမ်းဆီးနေတာကြောင့်မူရင်မဟုတ်သမားတွေနဲ့မကြာခဏပြစ်ခတ်မှုတွေဖြစ်နေတာတွေကိုကြုံရတယ်လို့တပတ်အတွင်းမှာစမ်းနဲ့ချီရှိတဲ့မူရင်စေးဝါးတွေလည်းဇက်တိုက်မိနေတာပါနောက်ဆက်တွဲအနေနဲ့လာမယ့်နှစ်တစ်ကာလကစပြီးနေဆက်ချက်ကျော်သွားလာခွင့်နဲ့လုံခြုံရေးဆိုင်ရာကိစ္စတွေနဲ့2020ခုနှစ်ကစပြီးနှစ်နိုင်ငံစီးပွားရေးတိုးတက်ဖို့နှစ်နိုင်ငံအကျိုးတူလှုပ်ဆောင်ကြဖို့တွေကိုလည်းဆွေးနွေးသွားခဲ့ပါတယ်ရှင်
မယေးမှာပြောပြသွားခဲ့တာပါရှင်အခုနိုင်ငံတကာသတင်းလွှာတွေထဲမှာတော့2019ခုနှစ်အတွင်းအမေရိကန်နဲ့တရုတ်ကုန်သွယ်ဆက်ဆံရေးအနှစ်ချုပ်ကိုပြောပြပေးကြပါတယ်ကွန်ဒွေးစစ်ပွဲကနေဟောင်ကောင်နဲ့လူခွင့်ရေးကိစ္စရပ်တွေမှာသဘောမတူညီမှုတွေကအစားတရုတ်နဲ့အမေရိကန်ကြားဆက်ဆံရေးဟာ2019ခုနှစ်တွင်အကြီးအကျယ်ဆန့်သက်ခံခဲ့ရပါတယ်အခုလက်တလောမှာတော့ပထမအဆင့်ကွန်ဒွေးရေးသဘောတူညီချက်မှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အခွန်တိုးမြင့်ကောက်ခံနေတာတွေကိုရှောင်ဖို့သဘောတူထားပြီးအမေရိကန်နဲ့တရုတ်ကြားကိစ္စရပ်တွေဟာပိုးပြီးသဘောတူဖို့ခက်ခဲတဲ့အကြောင်းလေ့လာသူတချို့ကသုံးသပ်ကြပါတယ်ဒီအကြောင်းခန့်ချင်းပြပို့ထားတဲ့သတင်းကိုကိုငိမ့်ချန်းကပြောပြပေးမှာပါရှင
်ပထမအဆင့်ကုန်သွယ်ရေးသဘောတူညီချက်အရအမေရိကန်နဲ့တရုတ်ကြားအခွန်တွေကိုထပ်ပြီးမတိုးတော့ဘူးလို့သဘောတူထားတာပါကမ္ဘာထိပ်တန်းစီးပွားရေးနိုင်ငံနှစ်ခုအကြားအခုလိုသဘောတူညီချက်ရဖို့လာပေါင်းများစွာညှိနှိုင်းခဲ့ရတာပါ ဘော်နီဂလေစာက CSIS အဖွဲ့က China Power Project ညွှန်ကြားရေးမှူးပ
ါ I think that what has happened over the last year has told us that
ပြီးခဲ့တဲ့နှစ်ကဖြစ်ပျက်သမျှတွေကိုပြန်ကြည့်မယ်ဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်ရဲ့အပြုအမူတွေကြောင့်ပိုပြီးတော့မှစိုးရိမ်ခဲ့တယ်လို့ကျွန်မထင်ပါတယ်။အမေရိကန်အနေနဲ့ရှေ့လျှောက်တရုတ်ရဲ့မူဝါဒအပြုအမူတွေကိုထွန်းမိုးနိုင်မလားဆိုတာကိုတန်တရားရှိပါတယ်
။အဲ့ဒီတဲကစိုးရိမ်မှုတွေတဲကတခုကတော့ရှင်းချမ်းပြည်နယ်ကမွတ်စလင်ဝီဂါလူမျိုးတွေအပေါ်တရုတ်အစိုးရဆက်ဆံပုံဖြစ်ပါတယ်။တရုတ်နိုင်ငံဟာဝီဂါတွေအပေါ်တိတာထင်ရှားတဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေလုပ်နေတယ်လို့အမေရိကန်ကပြောထားပြီးတရုတ်နိုင်ငံအတွင်းကပေါက်ကြားလာတဲ့စာရွက်စာတမ်းတွေအရပြင်းထန်တဲ့ဖိနှိပ်မှုတွေလုပ်နေတာလို့အတည်ပြုနိုင်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပုံပီယိုကအခုလိုပြောပါတယ်
။ These reports are consistent with an overwhelming and growing body of evidence that the Chinese
ဒီအစိုးရခန်းစားတွေဟာတရုတ်ကွန်မြူနစ်ပါတီအနေနဲ့လူခွင့်ရချိုးဖောက်နေတယ်ဆိုတဲ့ခိုင်လုံတဲ့သက်သေအထောက်အထားတွေနဲ့ရှင်းအောင်ညှဉ်းပန်းနေတယ်လို့လူတွေအများကြီးကလည်းထိန်းသိမ်းစခန်းတွေမှာဖန်ထားပါတယ်။
ဟောင်ကောင်မှာလည်းဆန္ဒပြသူတွေဟာအမေရိကန်နိုင်ငံတော်တချင်းကိုတီဆိုခဲ့ကြပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုကျေးဇူးတင်ကြောင်းပြခဲ့ပါတယ်။ဗြိတိန်ကိုလိုနီဖြစ်ခဲ့မှုတဲ့ဒီကျွန်းမှာဒီမိုကရေစီရေးထောက်ခံအားပေးတဲ့သူတွေကိုထောက်ခံတဲ့ဥပဒေနှစ်ခုကိုအမေရိကန်သမ္မတကလက်မှတ်ထိုးလိုက်တဲ့အထက်ပါတရုတ်ကလက်တုံ့ပြန်မယ်လို့ပြောပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းက
ကျင်းတွေ့美方无理行为
အမေရိကန်ရဲ့ကြိုးကြောင်းမစီလျော်တဲ့အပြုအမူကိုတုံ့ပြန်မှုအတွက်တရုတ်အစိုးရဟောင်ကောင်ကျွန်းမှာအမေရိကန်သင်္ဘောတွေစစ်လေယာဉ်တွေလာရောက်ခွင့်ရှောက်ထားတာကိုသုံးသပ်ဖို့ဆိုင်းငံ့လိုက်ပါပြီ
။ကုန်သွယ်ရေးရှင်းချမ်းအရေးနဲ့ဟောင်ကောင်ကိစ္စတွေဟာတရုတ်နဲ့အမေရိကန်အကြားနက်နဲတဲ့ပြဿနာတွေကိုထင်ဟပ်တဲ့ပုံရိပ်တွေပဲလို့ CSIS ကဘော်နီဂလေစာကပြောပါတယ်
။ There's also concerns about
တရုတ်နဲ့ပတ်သက်ပြီးဒီထက်ကျယ်ပြန့်တဲ့ကိစ္စတွေလည်းရှိပါတယ်။စစ်ရေးစီးပွားရေးတန်တမာရေးကိစ္စတွေကိုပဲကြည့်နေတာမဟုတ်ပါဘူးတရုတ်ရဲ့နိုင်ငံရေးလွှမ်းမိုးခြေရှုပ်မှုတွေကိုလည်းကြည့်နေပါတယ
် RAND Cooperation ကနိုင်ငံရေးလေ့လာသူအယ်လီဝင်းက
There are fundamental differences in
American နဲ့တရုတ်ကြားအခြေခံစံတမ်းပိုးတွေကွာခြားမှုရှိပါတယ်လူခွင့်ရေးပေါ်မှာရှုမြင်ပုံချင်းအခြေခံကအစကွဲပြားပါတယ်စိုးရခြင်းဆက်ဆံရေးအုပ်ချုပ်သူနဲ့အုပ်ချုပ်ခံလူရန်းစားအကြဆက်ဆံရေးဘလို့ဖြစ်တဲ့လဲဘာသာရေးလူနည်းစုတွေပေါ်ဘယ်လိုသဘောထားမလဲလူနည်းစုလူမျိုးတွေပေါ်ဘယ်လိုသဘောထားမလဲစတာတွေပ
ါအမေရိကန်နဲ့တရုတ်အကြားတန်တမာရေးနဲ့လုံခြုံရေးကိစ္စတွေဆွေးနွေးဖို့အတွက်နှစ်စဉ်ကျင်းပမြဲဖြစ်တဲ့အဆင့်မြင့်အစည်းအဝေးတွေဒီနှစ်ထဲမှာမကျင်းပဖြစ်ခဲ့ပါဘူးအမေရိကန်တွေအနေနဲ့တရုတ်နဲ့အခုလိုပြောဆိုဆက်ဆံတာတွေကြောင့်တရုတ်ရဲ့အပြုအမူတွေပြောင်းလဲပါမလားဆိုတာတန်တရားရှိတာကြောင့်ဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြသွားတာပါရှင်။အခုတခါတော့ကမ္ဘာနဲ့တဝန်းကာဗွန်ဒိုင်အောက်ဆိုက်ဒဏ်ငွေထုတ်လွှတ်မှုအခြေအနေကိုကြည့်ကြရအောင်ပါ။ရာသီဥတုဖောက်ပြန်ပြောင်းလဲမှုအဆိုးဆုံးအခြေအနေကနေကာကွယ်ရေးဖန်လုံအိမ်ဒဏ်ငွေထုတ်လွှတ်မှုလျှော့ချဖို့လိုတဲ့အကြောင်းသိပ္ပံပညာရှင်တွေသတိပေးနေတဲ့ကြားကပဲကမ္ဘာကာဗွန်ဒိုင်အောက်ဆိုက်ဒဏ်ငွေထုတ်လွှတ်မှုဟာဒီနှစ်မှာတော့3.6ရာခိုင်နှုန်းတိုလာပါတယ်။ဒီတွေးရှိချက်အသစ်မှာသတင်းကောင်းတစ်ခုကတော့ကာဗွန်ဒိုင်အောက်ဆိုက်ဒဏ်ငွေထုတ်လွှတ်မှုအများဆုံးဖြစ်စေတဲ့ကြောက်မိသွေးသုံးနာဒီနှစ်ထဲကျဆင်းလာတာပဲဖြစ်ပါတယ်။ဒီကျဆင်းမှုဆက်ပြီးတော့ဖြစ်နိုင်ခြေအကြောင်းကြွမ်းကျင်သူတွေရဲ့သုံးသပ်ချက်ကို VOA သတင်းတောက် Steve Paragona သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ဒီနှစ်ထဲကမ္ဘာကြောက်မိသွေးအများဆုံးသုံးတဲ့ကုမ္ပဏီကြီး10ခုထဲက3ခုဒီဝါလီခံရပါပြီ။ကြောက်မိသွေးလုပ်ငန်းကျဆင်းမှုရဲ့နောက်ဆုံးဒဏ်ချက်ပါ။ American ကြောက်မိသွေးထုတ်လွှတ်မှုအနေနဲ့2008ခုနှစ်မှာအမြင့်ဆုံးကိုရောက်ခဲ့ရကအခုတော့3ပုံ2ပုံကျော်ကျဆင်းသွားပြီးရှေ့မှလည်းဆက်ကြဖို့မျှော်လင့်ထားကြပါတယ်။ Kentucky ပြည်နယ်စွန့်ရင်တဲ့တဘာဝဝန်ကြီး Charles Snavely ဟာအရင်ကြောင်မီသွေးလုပ်ငန်းအမှုဆောင်ရာရှိချုပ်ပါ။သူကဒီလုပ်ငန်းအလားအလာကျဆင်းနေပုံကိုမေးလကဆွေးနွေးပွဲတစ်ခုမှာအခုလိုပြောခဲ့ပါတယ်။
But I think that the risk is more to the downside than the upside.
အနည်းငယ်ကအတက်ဖက်တဲ့အကြဘက်ကိုပိုသွားနေပါတယ်။တဖြည်းဖြည်းနဲ့ကြီးကြီးမားမားရောကျသွားဖို့မှန်းဆထားပြီးသားဆိုရင်တော့ထင်ထားရတဲ့အများကြီးကိုပိုကျသွားမှာပါ။
သမ္မတဒေါ်နယ်ထရမ့်ကတော့ဒီကြောင်မီသွေးလုပ်ငန်းပြန်ရှင်သန်လာဖို့2016သမ္မတရွေးကောက်ပွဲမှာမဲဆွယ်ခဲ့ပြီးဒီလုပ်ငန်းမှာအဟံအတားဖြစ်နေတဲ့လေထုညဉ့်ဉျေးမှုဆိုင်ရာစီကံတွေကို short pop ပေးခဲ့ပါတယ်သူက
How about we give that to the miners
ဒီလို short pop ပေးတာတွေကိုတက်ထွေတွေလုပ်ငန်းရှင်တွေကိုပဲပြန်ပေးတင်ပါ
ဒါပေမဲ့ကြောင်မီသွေးသုံးလျှက်စစ်ဆက်ယုံတွေအမေရိကမှာပိတ်သိမ်းကျဆင်းလာနေပါတယ်ဝါယိုမင်းတက္ကသိုလ်စီးပွားရေးပညာရှင် Robert Godby ကစမ်းသပ်တူဖော်မှုတွေတိုးတက်လာတာနဲ့အမျှတဘာဝဓာတ်ငွေဈေးလည်းကျလာနေပြီးလေးနဲ့နေအောင်ကြီးစွန့်ရင်သုံးလျှက်စစ်ဈေးနှုန်းလည်း ထင်တာထက်ကိုအများကြီးပိုကျလာနေတယ်လို့ဆိုပါတယ်သူက
market forces have moved the coal market
ဒီကဖီအားတွေကြောင့်ကြောင်မီးသွေးဈေးကွက်ကအချိန်တော်တော်လေးတွင်းမှာပဲကျွန်တော်တို့မထင်ထားတဲ့အနေအထားအထိရောက်သွားခဲ့ပါတယ
် Stanford တက္ကသိုလ်ရဲ့ကမ္ဘာကာဗွန်စီမံချက်ဥက္ကဋ္ဌ Rob Jackson ကလည်းဒီဈေးကွက်ပြောင်းလဲမှုကြောင့်တကမ္ဘာလုံးမှာကာဗွန်ဓာတ်ငွေထုတ်လွှတ်မှုကတရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်သူက
One thing we're seeing is a really rapid drop in coal use
ကျွန်တော်တို့တွေ့နေရတာကအမေရိကန်မှာရောဥရောပမှာပါကြောင်မီးသွေးအသုံးပြုမှုကတကယ်ကိုကျဆင်းနေတာပါဒီဒေတာကြီးနှစ်ခုလုံးမှာကြောင်မီးသွေးအသုံးပြုမှုကဒီနှစ်ထဲမှာ10ရာခိုင်နှုန်းလောက်အထိကိုကျဆင်းသွားပါတယ်ဒါကတကယ်အံ့ဩစရာပါပဲ
ဒါပေမဲ့ကမ္ဘာကြောင်မီးသွေးအသုံးပြုမှုအများဆုံးနိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယမှာတော့ကြောင်မီးသွေးအသုံးပြုမှုဒီနှစ်ထဲများလာနေတာကြောင့်တခြားကမ္ဘာနေရာတွေကကျဆင်းနေတာစုစုပေါင်းနီးပါးကိုခြေဖြတ်ပစ်လိုက်ပါတယ်။ဒါအပြင်ဒီနှစ်နိုင်ငံမှာနောက်ထပ်ကြောင်မီးသွေးစက်ရုံတွေလိုတာထက်ပိုဆောက်ဖို့ပြင်နေတာကြောင့်စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။စွမ်းရင်စီးပွားနဲ့ငွေကြေးသုံးသပ်မှုအဖွဲ့ကဂျင်ဘတ်ကလေးက
ကြောင်မီးသွေးသုံးလက်စစ်စက်ရုံတိုင်းကိုပြင်းပြအားဖြင့်နှစ်ရက်တစ်ချိန်လောက်ပဲအသုံးပြုနေတာပါ။အဲဒီတော့တကယ်မလိုအပ်တဲ့စွမ်းရင်အပိုတွေကိုထုတ်ပေးနေတာပါ။ဒါကတိုင်းပြည်လိုအပ်တာထက်အလကားပိုထွက်နေပါတယ်
ဒီနေရာမှာကြောင်မီးသွေးအသုံးပြုမှုကျလာနေပေမဲ့ရေနံနဲ့သဘာဝဓာတ်ငွေအသုံးပြုမှုကြောင့်ဖလံဝင်ဓာတ်ငွေထုတ်လွှတ်မှုကဆက်တက်နေတာကတော့မကောင်းဘူးလို့ Stanford တက္ကသိုလ်ကဂျက်ဆန်ကပြောပါတယ်သူက
I think the offsets the decreases in coal
ကျွန်တော်ထင်ပါတယ်အမေရိကနဲ့ဥရောပက short ချလိုက်တဲ့ကြောင်မီးသွေးပမာဏကကမ္ဘာဓာတ်ငွေထုတ်လွှတ်မှုကျဆင်းပြီးပြန်တည်ငြိမ်လာအောင်အထိလုံမပေးနိုင်ပါဘူး
ဂျက်ဆန်ကပဲဥရုယာသီပြောင်းလဲမှုကိုတကယ်ဖြေရှင်းမယ်ဆိုရင်ဒီလောင်စာအားလုံးအသုံးပြုမှုကိုရှော့ချမှဖြစ်မယ်လို့ဆိုပါတယ်ခင်ဗျာ
ကိုဝင်းမင်းပြပြသွားတာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းအစည်းအဝေးတွေမှာတော့မြန်မာဒီမိုကရေစီရေဆွေးနွေးခန်းသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ထူးခြားစံပြသတင်းများနဲ့အတူဒီဂီတနဲ့ဒီအနုပညာဆိုင်ရာနှစ်ချုပ်အထူးအစည်းအဝေးတွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုတနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုရန်နိုင်ပြောပြပေးပါဦးမယ်ရှင
်။စီးရီးယားနိုင်ငံထဲကိုနေဆက်ဖြတ်ပြီးတော့လူသားချင်းစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်တဲ့တရက်ကိုရုရှားနဲ့တရုတ်နိုင်ငံတို့ကဗီဒီယိုအနာသုံးပယ်ချလိုက်တဲ့အတွက်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကစနေနေ့ကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။အမေရိကန်နဲ့တရုတ်ကုံသွယ်ရေးသဘောတူစာချုပ်ပထမဆင့်ကိုမကြာခင်မှာလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့သမ္မတထရမ့်ကစနေနေ့ကပြောလိုက်ပါတယ်အောက်ခံသမရရွေးကောက်ပွဲရလတ်ကိုဒီနေ့ညင်ညာခဲ့တာမှာခနဦးရလတ်တွေရတော့လက်ရှိသမရ Ashraf Ghani ကအနိုင်ရပြီးတော့သမရဖြစ်တဲ့ဒုတိယအကြိမ်နောက်ထပ်5နှစ်ထမ်းဆောင်မှုအရွေးချယ်ခံရပါတယ်အာဖဂန်နိုင်ငံရဲ့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်အကြီးအကဲကအချိန်တော်ကြာနောက်နေ့ကြံကြာနေတဲ့ဒီရွေးကောက်ပွဲရလတ်ကိုကပူးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ညင်ညာခဲ့တာဖြစ်ပြီးတော့ရလတ်တွေရတော့သမရ Ghani ကစုစုပေါင်းမဲရီအတွက်1.8သန်းတဲကမဲရီအတွက်50.64ရာခိုင်နှုန်းရရှိခဲ့တယ်လို့ပြောကြားလိုက်ပါတယ်ယူရိုနိုင်ငံတောင်ပိုင်းဆန္ဒပြပွဲတွေတွင်လုံခြုံရေးတွေပြစ်ခတ်မှုကြောင့်ဒီကနေ့တနင်္ဂနွေနေ့မှာဆန္ဒပြတဲ့သူ2ဦးသေဆုံးသွားပါတယ်ယူရိုဆိုယာအဂတိလိုက်စားမှုအလုလက်မဲ့ပြဿနာဆရာတွေအပါအဝင်အထွေထွေမကျေနပ်မှုတွေကြောင့်အော်တိုဘာလာတွေကဆန္ဒပြပွဲတွေစတင်ဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားကောင်းဆောင်ခင်ဗျောကစစ်တပ်ထိပ်ပိုင်းကောင်းဆောင်နေတဲ့စီးဝေးတရကျင်းပပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့စီးရေးစွမ်းရည်မြင့်တယ်မှုကိစ္စကိုဆွေးနွေးခဲ့ကြတယ်လို့အစိုးရပိုင်း KCN ၏သတင်းဌာနကဒီကနေ့မှပြောကြားလိုက်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PPG Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VO ရဲ့နေ့စဉ် TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VO ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
။